ကောင်းနေပိုင်းဒီပညာရေးဥပဒေပြင်ဆင်ရေးအတွက်ကိုပေါ့နော်လွတ်တော်ကြားနာဘွဲကိုဘာကသာကိုယ်စားလှယ်တွေမတက်နိုင်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဘာကြောင့်လဲဆိုတာနည်းနည်းပြောပြပါအောင်ခင်ဗျာ
ကျွန်တော်တို့ဒီမိုကရေစီပညာရေးလှုပ်ရှားမှုဥဆောင်ကော်မတီကဒီအဖွဲ့ကြီးသုံးဖွဲ့ဖွဲ့ထားတဲ့အတွက်ကျွန်တော်တို့ဒီဘာကသာဘက်ကကိုယ်စားလှယ်6ဦးကတော့မတက်ပါဘူးအဓိကပြောကြရမယ်ဆိုရင်တော့ကျွန်တော်တို့ကိုယ်စားလှယ်6ဦးမှာကျွန်တော်ရှင်းပြအောင်လို့ community တို့ common sense တို့ပေါ့နော်ဒါ၄ဦးဒီလက်ပတ်မ်းမှာပဲကျန်းဖက်ကံနေနေတယ်မှာပါသွားပြီးတော့အခုတို့ဒီပါဝတီထောင်ထဲမှာထိန်းသိမ်းကံတာရတယ်။နောက်တစ်ခုကဒီလိုလက်နက်နဲ့ပြီးတော့ရင်းရင်းမြင်းမြင်းနဲ့စနပ်ပြရနေတဲ့ចောင်းသားတွေကိုဒီလိုဖြိုခွင်းတဲ့ချိန်မှာဒီပြည်သူတွေနိုင်ငံတကာအစိုးရတွေကရှုံးကြနေချိန်မှာလွတ်တော်အနေနဲ့ဒီတာဝန်ရှိတဲ့ပြည်ထောင်စုအစိုးရတို့ပြည်ထောင်စုဒီဘကိုးတိုင်းအစိုးရကိုတကုံနေရာမေးခွန်းထုတ်ဖို့ထောက်ပြခြင်းမရှိတဲ့အတွက်ဒီလွတ်တော်ရဲ့ချိန်နေရာအရန်ဆိုးဝါးနေတယ်လို့ကျွန်တော်မြင်တယ်။တကုံနေရာထုတ်ဖို့ပြောကြားခြင်းမရှိတဲ့အတွက်ကျွန်တော်အနေနဲ့လွတ်တော်ကိုယုံကြည်ဖို့ခက်နေပါတယ်။နောက်လက်ရှိမှာဒီအမျိုးသားလွတ်တော်ရဲ့ public hearing အစီအစဉ်ကိုပြန်ကြည့်မယ်ဆိုရင်ဒါသူတို့ရဲ့သူတွေကိုပြန်ပြန်ထည့်ပြီးအခုတုန်းရောစစ်ကြောင်းကိုထောက်ခံတဲ့ပြည်သူများဆိုပြီးတော့အဲသူတို့ကသူတို့ဒီတခြားဘယ်ရပြည်သူတွေမှမသိခေါ်လာပြီးတော့ကြားနာတာလို့လှုပ်လာတာတွေအဲ့ဒီဟာကိုကြည့်ညာပြီးကျွန်တော်တို့လွတ်တော်ကိုကြားနာတော့တက်နေလေကျွန်တော်တို့ဘာမှပြောခွင့်မရတဲ့အပြင်ဒီရဲ့ချက်ချင်းသူတို့ဆင်ထားတဲ့လေကိုကျွန်တော်တို့အနေနဲ့ဝင်သွားရတယ်ဆိုတဲ့အမျိုးဖြစ်မှာဆိုလေကျွန်တော်တို့အနေနဲ့အဲ့ဒါကိုလည်းတော်ဆောင်မိတဲ့အတွက်ကျွန်တော်တို့လွတ်တော်တက်ဖို့အစီအစဉ်မရှိပါဘူးအခုပြန်လွတ်လာတဲ့ចောင်းသားတွေကနေပြောစကားရဆိုရင်ចောင်းသားတွေကိုထောင်ထဲမှာပုံတိတ်ခါမဲ့တဲ့လုပ်ရက်တွေကျူးလွန်နေ။နောက်ចောင်းသားတွေကိုရိုက်နှက်ပြီးတော့ဆင်မေးတာတွေလုပ်တဲ့ဟာတွေကိုအခုချိန်မှာဖြစ်နေတယ်။နောက်ဒီဘာကဘကုတ်တွေက6ဦးရှိတာ၄ဦးဖမ်းပြီးထားပြီးတော့ channel နဲ့ဦးကိုပါအစိုးရအနေနဲ့လိုက်လံဖမ်းပြီးနောက်ဆက်နေတာတွေနောက်တခြားဘာကဘခေါင်းဆောင်တွေကိုလည်းဖမ်းပြီးသွားတာတွေကိုတွေ့နေရတဲ့အချိန်မှာလက်ရှိနိုင်ငံရေးရဲ့ချစ်တည်မှုကဒါလွတ်တော်ကိုတက်ရောက်ဖို့ကျွန်တော်မတင်ဘူးလို့ကျွန်တော်ဘာကဘနာဖွဲ့ချုပ်ကဆုံးဖြတ်သားပါတယ်
ဆိုတော့အခုလို့ခြေနေမှာဆိုလို့ရှိရင်ဒီအစိုးရနဲ့ခင်ဗျားတို့ဒီចောင်းသားကိုယ်စားလှယ်တွေရော NNE ရောလွတ်တော်ပေါ့နော်ဒီ၄ဝန်းဆိုင်သဘောတူတာတဲ့သဘောတူညီချက်အခြေအနေရောဘယ်လိုဖြစ်သွားမလဲအကောင့်ထဲပေါ်လာအောင်မလားဒါမှမဟုတ်လည်းပြတ်သွားပြီလားခင်ဗျာ
ဘာသာဗမာဖွဲ့ချုပ်ရဲ့ကိုယ်စားလှယ်များအနေနဲ့ကတော့ဆုံးဖြတ်ချက်ကကျွန်တော်တို့ဒီ၄ဝန်းဆိုင်သဘောတူညီချက်ကိုဒီနေ့ထိကျွန်တော်တို့ကလေးနက်ထားနေတယ်အဲ့တော့၄ဝန်းဆိုင်သဘောတူညီချက်တွေကိုလည်းကျွန်တော်တို့ចောင်းသားတွေကချိုးဖောက်ထားတာမရှိဘူးဒီဝန်ထမ်းတွေဒီကြေကိုချိုးပေါက်တာအစိုးရကဖြစ်တယ်။ဒါပရန်ဖြိုခွင်းမှုကိုကြီးကြီးအဖြစ်ဆိုတဲ့အစိုးရကစေရင်ကမှန်မှန်နဲ့ပြည်ရဲ့ဥပဒေကိုပြင်ဆင်ပေးဖို့ချိုးရအောင်တတော်ရည်ရရှိရကျွန်တော်တို့မမြင်ဘူး။ဘာလို့လဲဆိုတော့ကျွန်တော်တို့လေးဝက်ဆိုင်ကတိကဝတ်တွေကိုသူ့သဘောတူပြီးနောက်ပိုင်းမှာအစိုးရပိုင်းတင်းစားတွေမှာပြည်ရဲ့ဥပဒေပေါ်မှာဝေဖန်ပုတ်ချတဲ့စောင်းမားတွေနောက်ဘာသာရေးနဲ့အဲ့ဒီရန်တိုက်ပေးတာတွေနောက်တန်ပြန်တပိတ်တွေလုပ်တာတွေဒါတွေကိုကြီးကြီးအဖြစ်နောက်ဆုံးဒီလက်ပတ်မ်းမှာစောင်းမားတွေကိုဒီနိုင်ငံကချင်းမရှိပဲနဲ့အကြမ်းဖက်ဖြိုခွင်းထားတဲ့အခြေအနေတွေကိုကြည့်ချင်းအားဖြင့်ဆိုရင်ဒါအစိုးရအနေနဲ့ပြည်ထောင်စုဥပဒေပြင်ဆင်ရေးမှာចောင်းသားတွေလိုလားတဲ့ပုံစံမျိုးမဖြစ်လာတဲ့အခြေအနေတွေရှိတယ်။အ
ဲ့လိုဆိုရင်အခုဒီလက်တလောမှာပေါ့နော်ဘာကသာအနေနဲ့ဘာတွေဆက်လုပ်မယ်လို့လုပ်ငန်းစဉ်ချထားလဲခင်ဗျာ
။ကျွန်တော်တို့တိုင်ပင်ထားတဲ့အချက်ကတော့၄ဝန်ဆိုင်သဘောတူညီချက်ကိုလိုက်နာတယ်။နောက်ပြီးတော့ဒီចောင်းသားတွေပြန်လွတ်ပေးဖို့အတွက်ကျွန်တော်တို့လည်းဒါလွတ်တော်အစိုးရကိုအမြန်ဆုံးပြန်လွတ်ပေးဖို့တောင်းဆိုနောက်တစ်ခုကဒီចောင်းသားတွေကိုဆိုအကြမ်းဖက်ဖြိုခွင်းတဲ့ចောင်းသားတွေကိုအစိုးရအနေနဲ့ပြန်ဝင်တောင်းပန်ဖို့ကျွန်တော်တို့တောင်းဆိုတယ်။နောက်တစ်ခုကဒီ public hearing ကိစ္စမှာကျွန်တော်တို့တိုင်ပင်တဲ့အခါမှာကျွန်တော်တို့ဘက်ကကြတော့လက်ရှိအခြေအနေကြောင့်ကျွန်တော်တို့တက်ဖို့မစင်းသာဘူး။ဒါတက္ကသမီလက်ဒေသတို့ဘက်ကတော့တက်မယ်လို့ဆုံးဖြတ်တယ်ပေါ့
။ဟုတ်ကဲ့ကိုအောင်နေပိုင်းကျေးဇူးတင်ပါတယ်ဗျာအခုလို့ပြောပြတာ
။ဟုတ်ကဲ့ကိုအောင်ပြော